တော်ရရှိမှာခင်ဗျာဟိုးရီချင်းတခါတော့ငါဒီကဘာကြီးပေါ်မှာဖုံးမီနေလာတောက်ပြောင်ခဲ့ပြီးဘာဘလုံအင်ပါယာကြီးကိုအုပ်စိုးခဲ့သူရှင်မင်းနေဘုခနေဇာမင်းကြီးဟာလက်နဲ့နဲ့တကုတ်အာနာနဲ့သူရယူထားတဲ့အောင်မြင်မှုတွေကရွှေခက်ကြီးရဲ့အဓိပတိကြီးတူဖြစ်စေခဲ့တာကိုသိခဲ့ပါလိမ့်မယ်သူရဲ့ဘဝအသက်တာမှာသူ့အတွက်အရာရာဟာငြိမ်းချမ်းနေပြီးလုံခြုံနေပြီလို့လည်းသူထင်မြင်ယူဆခဲ့ပ တွေ့ကြုံခံစားတွေ့ထိရတဲ့လက္ခဏာတွေရှိခဲ့တာကိုဖော်ပြထားတယ်။ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒန်ယီလအနာဂတ်ကျမ်းအခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်၂၂အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ဒီလောကကြီးမှာငါဒီဟူသောမာမနနဲ့ထောင်လွှားတက်ကြွလေးလေးတနေ့နေ့တစ်ချိန်ချင်းတစ်ခါကမှငါဟာဘာဆိုဘာမှမတတ်နိုင်တဲ့သူပါလားလို့ပြောရမယ့်အချိန်ကိုရောက်ဖို့နီးလေလေဖြစ်တဲ့အကြောင်းဒန်ယီလအနာဂတ်ကျမ်းအခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်၂၂အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာသုံးသပ်ရှင်းလင်းတင်ပြထားပါတယ်
။သင်သိရသောတမန်ကျမ်းရဲ့မိတ်ဆွေအပေါင်းတို့ခင်ဗျာ။သင်သိရသောတမန်ကျမ်းသင်ခန်းစာတွေဟာအလွန်အံ့ဩဖွယ်ကောင်းတဲ့ဗျာဒိတ်တော်များနဲ့အတူမယုံကြည်နိုင်စရာကောင်းလှတဲ့သမိုင်းဖြစ်စဉ်တွေကိုကွက်ကွက်ကွင်းကွင်းကြီးဖော်ပြပေးလျက်ရှိနေပါတယ်။အဖဖျားသခင်ရဲ့ခေတ်ကာလအခြေအနေများနဲ့ကိုက်ညီအောင်လူသားအဖွဲ့အစည်းပေါ်မှာပြုပြင်ဖန်တီးခြင်းအကြောင်းတွေကနေပြီးတော့တခါတည်းမှာမယုံကြည်နိုင်စရာတွေအမှန်ဖြစ်နေတာကိုလူသားတို့ကြုံရတာပဲဆိုတဲ့အချက်ကိုကျွန်တော်ဒီအပိုင်းမှာအထူးသတိရမိပါတယ်။ဒီကနေ့ဒီအချိန်မှာတော့ကျွန်တော်တို့ဟာဒန်ယေလအနာဂတ်ကျမ်းအခန်းကြီး၄ကိုဝင်ရောက်လာပါပြီ။ဒီကနေ့အခန်းကြီး၄နဲ့ပတ်သက်လို့ကျွန်တော်တို့အထူးသတိပြုနိုင်မယ့်အချက်ကတော့နေပုတ်ခတ်နေစာဘယင်ကြီးရဲ့စိတ်ပိုင်းဆိုင်ရာအခြေအနေများကိုပြီးခဲ့တဲ့ကျမ်းတွေမှာတက်ပို့ပြီးတော့အပြောင်းအလဲကြီးအဖြစ်တွေ့ရမယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဟုတ်ပါတယ်။နေပုတ်ခတ်နေစာဆရာဟာစိတ်တစဝေဒနာတမျိုးမျိုးကိုခံစားနေရတယ်ဆရာကဒီကျမ်းဟာဖော်ပြပြီးသွားမှာဖြစ်တယ်လို့အဲ့ဒီအချက်ကိုပဲကျမ်းစာကိုလက်မခံနိုင်ပါဘူးဆိုတဲ့မယုံကြည်သူတွေတဲကသမိုင်းသူတေတီတချို့တို့ဟာလေကပ္ပသမိုင်းအထောက်အထားများအရနေပုတ်ခတ်နေစာဟာအမှန်တကယ်ပဲစိတ်ကြောက်ကြီးရဲ့ဖြစ်ခဲ့တဲ့ဧကရစ်ဘယင်ကြီးပဲဆိုပြီးတော့ထောက်ခံတင်ပြထားတာကိုအံ့ဩဖွယ်တွေ့မြင်နေကြရပါတယ်ဒါပေမဲ့အဲ့ဒီလိုကပအုတ်ဆောင်ခေါင်းဆောင်ကြီးတွေအတော်များများဟာလေဒီနေပုတ်ခတ်နေစာအတိုင်းပဲတကယ်အချို့အထိတ်ကရာဇပလင်ကြီးတွေမှာထိုင်ပြီးတော့စိတ်ယောဂတစ်ခုမဟုတ်တစ်ခုတော့ခံစားနေကြခဲ့ရတာပဲဆရာတွေ့ကိုကျွန်တော်ဒီနေရာမှာအခိုင်အမာဖြစ်ဆွဲချင်ပါ रे အဲ့ဒီလိုပြောလိုက်တော့ဒီခေါင်းဆောင်ကြီးတွေကတော့ဟုတ်ပါပြီ။သာမညကျွန်တော်တို့မိတ်ဆွေတို့လိုလူသားတွေတည်းမှာကောအကုန်လုံးဟာမူမှန်ကြရဲ့လား။အဲ့ဒီလိုမိကွန်းထုတ်เสียပေါ်လာပါ रे မမေးကြပါနဲ့မိကုံမထုတ်ကြပါနဲ့ကျွန်တော်ကသင်သိရသောသမချမ်းအဆက်ဆက်မှာအချိန်ချင်းဖော်ပြပြီးခဲ့တဲ့အတိုင်းပဲလူသားဆိုတာဟာဘယ်လူသားတူတူယောက်မျှယာနှုံးပြည့်ကြက်ပြည့်တယ်ဆိုတာမရှိစိတ်တစသားကောင်များတာဖြစ်တယ်ဝဲဦးတစ်ခုမဟုတ်တစ်ခုခြုံနေတတ်ကြစမြဲဖြစ်တယ်ဆိုတဲ့အချက်ကိုပဲဒီနေရာမှာကျွန်တော်ထပ်မံတင်ပြလိုပါတယ်ဘယ်လိုပဲဖြစ်ဖြစ်ပါသူ့အပိုင်းနဲ့သူသားချင်းအဲ့ဒီလိုစိတ်တဗေဒသဘောတရားတွေကိုဖြည့်ဆွတ်တင်ပြတာဟာပို့ပြီးတော့ရှင်းလင်းလွယ်ကူမယ်ထင်တဲ့အတွက်ကြောင့်ဒီကနေ့အခန်းကြီး၄ရဲ့သမိုင်းမြင်ကွင်းတွေကသာအရှိအတိုင်းစတင်လေ့လာကြပါစို့ရဲ့ဒံယေလအနာဂတ်ကျမ်းအခန်းကြီး၄အငယ်၁မှ၃ငါနေပုတ်ခတ်နေစာမင်းကြီးမှားချားလိုက်သည်မြေကြီးတစ်ပြင်လုံး၌အရရ၌နေ၍အသီးသီးအခြားခြားသောဘာသာစကားကိုပြောသောလူမျိုးတကားတို့သင်တို့၌ငြိမ်ဝှက်ချမ်းသာခြင်းများပြားစေသောမြင့်မြတ်တော်မူသောဘုရားသခင်သည်ငါ၌ပြုတော်မူသောနမိတ်လက္ခဏာအံပွေသောအမှုတို့ကိုပြခြင်းဟာငါအလိုရှိ၏။နမိတ်လက္ခဏာတော်သည်အလွန်ကြီးပေ၏။အံပွေသောအမှုတော်လည်းတကိုးနှင့်ပြည့်စုံပေ၏။ဖျားသခင်၏နိုင်ငံတော်သည်သာဝရနိုင်ငံဖြစ်၏။အာနာစစ်တော်လည်းကဘာအဆက်ဆက်တည်တော်မူ၏။မိတ်ဆွေအပေါင်းတို့ခမညာအခုအခန်းကြီး၄ရဲ့ဤတန်းပိုင်းဟာတကယ်တော့နေပုတ်ခတ်နေစာဆိုတဲ့သမိုင်းဝင်ခေါင်းဆောင်ကြီးရဲ့ဘဝအထုပ်ပတ်တိမှာနိဂုံးပိုင်းကျမှပေါ်ပြသင့်တဲ့အလွန်အရေးကြီးလာတဲ့အချက်ပဲ။အလုံးမြင့်မြတ်ပြီးတော့ပြောင်မြောက်လှတဲ့ဝိညာဉ်ရေးကြီးညာချက်ကြီးပဲလို့ကျွန်တော်ထင်ပါ रे ဟုတ်ပါ रे ကိုတိုင်ကြီးညာတဲ့ကြီးညာချက်ဖြစ်ပါ रे ကိုတိုင်ကရင်ဖွင့်လိုက်တဲ့သက်သေခံချက်ဖြစ်ပါ रे ကျွန်တော်အတိတ်တလျှောက်လုံးတွေ့လာရတဲ့ကြောက်ကြီးရဲ့ဖြစ်ချင်းတွေအရှင်မရှိတနေ့ရွှေတနေ့ငွေဆိုတာမျိုးလုံးဝမတွေ့ရတိကျပြတ်သားသောကြီးညာချက်အဖြစ်ကျွန်တော်တွေ့နိုင်တယ်အဖန်နေအဖန်သားကအစပြောင်းလဲသွားတယ်ဆိုတာကိုကျွန်တော်တွေ့ရတယ်ခံစားချက်တို့အပြည့်အဝပါဝင်တယ်ရင်နှင်းအမြလူသားတယောက်ရဲ့အစ္စသစိတ်အစင်မှဘင်းလျင် ပြောင်းလဲခြင်းကိုထင်ရှားသိသာစေနေပါ रे ဒံယေလအပါအဝင်ဣသရေလလူတို့ရဲ့အဖဖျားသခင်ဟာသူနဲ့အတူရှိတယ်သူ၌အံ့ဖွယ်သောအမှုတို့ကိုပြုတော်မူတယ်သူ့ရဲ့ထံကငြိမ်သက်ချမ်းသာခြင်းနဲ့ကောင်းကြီးမင်္ဂလာတို့ဟာဘာဘူးလုံလက်အောက်ကအဲ့ဒီခေတ် empire ကြီးအတွက်မှာတည့်ရောက်တည်ရှိပါစေတော်ဆိုတဲ့ကောင်းကြီးကိုလေသူဟာဝေမျှပေးလိုက်ပါလေငါနေပုခတ်နေစာမင်းကြီးမှားချလိုက်ပြီမြေကြီးတပြင်လုံး၌အရရ၌နေ၍အသီးသီးအခြားကြသောဘာသာစကားကိုပြောသောလူမျိုးတကားတို့တင်တို့၌ငြိမ်ဝှက်ချမ်းသာခြင်းများပြားစေတော်မြင့်မြတ်တော်မူသောဘုရားသခင်သည်ငါ၌ပြုတော်မူသောနမိတ်လက္ခဏာအံ့ဖွယ်သောအမှုတို့ကိုပြခြင်းဟာငါအလိုရှိ၏နမိတ်လက္ခဏာတော်သည်အလွန်ကြီးပေ၏အံ့ဖွယ်သောအမှုတော်လည်းတကိုးနှင့်ပြည့်စုံပေ၏ဘုရားသခင်၏နိုင်ငံတော်သည်ထာဝရနိုင်ငံဖြစ်၏အာနာဇက်တော်လေကဘာအဆက်ဆက်တည်တော်မူ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့လက်နဲ့နဲ့တကိုးအာနာနဲ့သူရယူထားတဲ့အောင်မြင်မှုတွေဟာရွှေခေတ်ကြီးရဲ့အဓိပတိကြီးတယောက်ဖြစ်စေခဲ့တာကိုသူသိခဲ့တယ်အသက်တာမှာသူ့အဖို့အရာရာဟာငြိမ်းချမ်းနေပြီလုံခြုံနေပြီလို့လဲသူထင်ခဲ့တယ်လို့ကျွန်တော်တွေးမိပါတယ်ဒါပေမဲ့ငြိမ်သက်ချမ်းသာခြင်းအစစ်အမှန်ဟာဘယ်အရက်ကလာသလဲဆရာကအခုအချိန်အခါမှာသူဟာကိုယ်တိုင်ခံစားထိတွေ့ရတဲ့လက္ခဏာတွေကိုတွေ့လာရပါတယ်။ဒါဟာကျွန်တော်အချိန်ချင်းဖော်ပြပေးခဲ့တဲ့အတိုင်းလူတို့ကြံစည်၍မမိနိုင်သောငြိမ်သက်ခြင်းနဲ့ဝမ်းမြောက်ခြင်းပဲ။အဖဖျားသခင်ထံမှသာရယူနိုင်သောလူသားတိုင်းတို့အတွက်ဝိညာဏခွန်အားဖြစ်ပါတယ်။ပိုက်ဆံနဲ့ပေးလို့မရနိုင်တဲ့ဂျေစုဂိယုနာတော်။ဘယ်စည်းစိမ်ဥစ္စာနဲ့မှဖလှယ်လို့မယူနိုင်တဲ့ဂျေစုဂိယုနာတော်။အဖဖျားသခင်နဲ့ကယ်တင်ရှင်သခင်ခရစ်တော်ထံမှာသာတည်မီတယ်လို့ကျွန်တော်ဆိုချင်ပါ रे ဒီအကြောင်းတွေကိုယောမဩဝါဒစာမှာတမန်တော်ကြီးရှင်ပေါလုအခုလိုရှင်းလင်းဖော်ပြခဲ့ပြီးဖြစ်ပါ रे ယောမဩဝါဒစာအခန်းကြီး9ရဲ့အစပိုင်းမှာကြည်ပါထို့ကြောင့်ငါတို့သည်ယုံကြည်ခြင်းရှိ၍ဖြောက်မတ်ရာသို့ရောက်ရင်ငါတို့သခင်ယေရှုခရစ်အားဖြင့်ဖျားသခင်ရှေ့တော်၌ငြိမ်သက်ခြင်းကိုခံစားကြ၏တဲ့တခါတမန်တော်ကြီးကပဲအဲ့ဒီကျမ်းနဲ့တစ်ဆက်တည်းဖော်ပြတာရှိပါ रे ထိုကျေးဇူးတော်ကိုခံစားရပြီးအကြောင်းမှာယုံကြည်ခြင်းရှိ၍ထိုသခင်အားဖြင့်သာခံစားရသောအခွင့်ကိုရကြ၏။တို့ဖြစ်၍ဖျားသခင်၏ဘုန်းတော်ကိုမျှော်လင့်၍ဝါကြွားဝမ်းမြောက်ခြင်းရှိကြ၏တဲ့။မှန်ပါတယ်မိတ်ဆွေ။အခုအချိန်ကာလမှာကျွန်တော်တို့ခံရတဲ့ကျေးဇူးတော်ဆရာဟာကယ်တင်ရှင်သခင်ခရစ်တော်အားဖြင့်သာလင်ဖြစ်ပါတယ်။ကတိရှင်သခင်ခရစ်တော်ရဲ့အသွေးတော်နဲ့ကျွန်တော်တို့အားလုံးအတွက်ဝယ်ယူပေးဆက်ခဲ့တဲ့အပြစ်မှလွတ်ခြင်းနဲ့ငြိမ်သက်ချမ်းသာခြင်းအခွင့်အရေးဖြစ်ပါတယ်။ခရစ်တော်မပေါ်ထွန်းမီကလေးကလည်းဒီကျေးဇူးတော်ဟာတည်ရှိခဲ့တာပါပဲ။အဲ့ဒါကတော့အသက်ရှင်တော်မူသောအဖဖျားသခင်ကိုယုံကြည်ခြင်းအဖြစ်အဖဖျားသခင်ကိုဝိညာဉ်သဘောအဖြစ်နားလေလက်ခံယုံနဲ့ကိုးစားခြင်းအဖြစ်ရယူနိုင်တဲ့ကျေးဇူးတော်ပဲလို့ကျွန်တော်ဒီနေရာမှာဖွင့်ဆိုခြင်းပါတယ်။ဒံယေလအနာဂတ်ကျမ်းအခန်းကြီး၄အငယ်၄မှ၁၂ကိုဆက်လက်နားဆင်ကြပါ။ငါနေပုခတ်နေစာသည်နန်းတော်၌ငြိမ်ဝတ်စွာနေ၍စီးစိမ်ကြီးစဉ်အခါကြောက်မဲ့ဖွယ်သောအိမ်မက်ကိုမြင်၍သလွန်ပေါ်မှအိပ်လျက်စိတ်ထဲ၌အာယုံပြုသောယူပါယုံအဖြစ်တုန်လှုပ်ခြင်းသို့ငါရောက်လေ၏။ထို့ကြောင့်အိမ်မက်အ내ကိုငါအားဖော်ပြစေခြင်းဟာဘာဘူးလုံပညာရှိအပေါင်းတို့ကိုအထံတော်သို့သွင်းစေဟုငါအမိန့်တော်ရှိသည့်အတိုင်းမာကုပညာရှိဗေရင်တက်ခါလာဒဲဆရာအနာဂတ်ဆရာတို့သည်ဝင်ကြလျင်ငါမြင်မဲ့သောအိမ်မက်ကိုသူတို့အားပြော့ပြတော်လေသူတို့သည်အ내ကိုမဖော်မပြနိုင်ကြ။နောက်မှငါကိုးကွယ်သောဖျား၏နာမအားဖြင့်ဘေလတ်ရှာစာဟုခေါ်သမှု၍တန်ရှင်သောဖျားသခင်၏ဝိညာဉ်တော်နှင့်ပြည့်စုံသောဒံယေလသည်ငါထံသို့ဝင်လာလျင်အချင်းမာကုဆရာချုပ်ဘေလတ်ရှာစာသင်သည်တန်ရှင်သောဖျားသခင်၏ဝိညာဉ်တော်နှင့်ပြည့်စုံပြီးကို၎င်းနေနေသောအရာရှိသမျှတို့ကိုဖွင့်ပြနိုင်သည်ကို၎င်းငါသိ၏တို့ဖြစ်၍ငါမြင်မဲ့သောအိမ်မက်၏အ내ကိုဖော်ပြလောငါအိပ်ပျော်စဉ်တွင်မြင်မဲ့သည်ကားငါကြည့်ရှု၍မြေကြီးအလေ၌အရက်မြင့်လှသောတစ်ပင်တစ်ပင်ရှိ၏ထိုအပင်သည်ကြီးပွား၍ခိုင်မာခြင်းသို့ရောက်၏မိုးကောင်းကင်သို့ထိ၍မြေကြီးစွန်းတိုင်အောင်ထင်ရှား၏အရွက်လဲလှ၏တတဝါအပေါင်းတို့စား၍ဝါလောက်သောအသီးနှင့်ပြည့်စုံ၏မြေတရိတ်ဆန်တို့သည်ထိုတစ်ပင်အရေး၌ခိုကြ၏အခက်အလက်တို့၌ကောင်းကင်ငှက်တို့သည်နားနေကြ၏တငါနေပုခတ်နေစာစီးစိမ်ကြီးစွာခံစားနေရစဉ်အိမ်မက်မက်သည်နှစ်တုံလှုပ်ခြင်းတို့ငါရောက်သည်သုံးထိုအိမ်မက်၏အ내ကိုငါအားဖော်ပြစေရန်လေးပညာရှိတို့ကိုငါထံသို့သွင်းစေဟုငါအမိန့်တော်ရှိ၏တဲ့ ငါဆိုတဲ့အသံငါလုံးပါပါတယ်နော်အဲ့ဒါဟာတချိန်သောကာလကယောဘဝတ္ထုမှာတငါတဲ့ငါခဲ့သောယောဘကိုအမှတ်ရစေတဲ့ဘာဘူးလုံအာနာရှင်ကြီးစီကငါပေါင်းများစွာပဲဖြစ်ပါတယ်ဆက်လက်ဖော်ပြတာရှိပါတယ်6ငါအမိန့်တော်အတိုင်းသူတို့ရောက်ရှိလာတော့ငါအိမ်မက်ကိုငါကိုယ်တိုင်ပြောပြတယ်သူတို့အဖြေမပေးနိုင်ခொနည်းအဲ့ဒါနဲ့ပဲငါကိုးကွယ်တဲ့ဘုရားသခင်ဤနာမအဖြစ်ဘေလတရှာစာလို့ခေါ်ထားတဲ့တန်ရှင်သောဘုရားသခင်ဤဝိညာဉ်တော်နှင့်ပြည့်စုံသောဒံယေလကိုငါထံသို့ခေါ်ဤဒံယေလငါထံသို့လာဤတဲ့အဲ့ဒါတွေပြီးတော့မှနေပုခတ်နေစာဟာဆက်ပြီးတော့ပြောလိုက်ပါတယ်အချင်းမာကုဆရာချုပ်ဘေလတရှာစာသင်သည်တန်ရှင်သောဘုရားသခင်ဤဝိညာဉ်တော်နှင့်ပြည့်စုံ၍နည်းနည်းသောအရာတို့ကိုဖွင့်ပြနိုင်သည်ကိုငါသိဤတဲ့မိတ်ဆွေအပေါင်းတို့ယောဘဝတ္ထုအကြောင်းကိုကျွန်တော်စောစောကအနည်းငယ်ပြောခဲ့ပါတယ်နော်ဆက်ဆက်မှုရှိအောင်လို့ပါအဲ့ဒီယောဘဝတ္ထုတဲကယောဘဆိုတဲ့တထေးကြီးဟာသူခံစားခဲ့ရတဲ့ကြောက်ခမန်းလိလိဒုက္ခဆင်းရဲခြင်းတွေကြောင့်စိတ်ရောလူပါချွတ်ချုံကြပြီးတော့သူ့ဘဝရဲ့အဖြေကိုငါပေါင်းများစွာနဲ့အဖြေရှာခဲ့ပါတယ်အခုဘာဘူးလုံဘယင်ကြီးနဲ့သိမ့်မထူးလှဘူးဆိုရကိုယောဘဝတ္ထုအခန်းကြီး16တဲကအပိုင်းကလေးတချို့နဲ့ကျွန်တော်ကိုးကားတင်ပြခြင်းပါတယ်အဲ့ဒီယောဘဝတ္ထုအခန်းကြီး16အငယ်6မှ18အတွင်မှာအခုလိုမြင်ရပါတယ်ယခုမှငါသည်ပြောတော်လဲမသက်ပါမပြောဘဲနေလျင်လဲခြားနာခြင်းမရှိဘုရားသခင်သည်ငါကိုပင်ပန်းစေတော်မူပြီးငါအိမ်ကိုသုတ်တင်ပယ်ရှင်းတော်မူပြီးငါကိုခြေချင်းခတ်တော်မူ၍ထိုခြေချင်းသည်ငါတစ်ဖက်ကတက်သည့်ခံ၏ငါပိန်ကြုံခြင်းအရာသည်လဲငါတစ်ဖက်ကထ၍မျက်နှာချင်းဆိုင်လျက်တက်သည့်ခံ၏အမျက်တော်သည်ငါကိုအပိုင်းပိုင်းဆွဲဖြတ်၍ညှင်းစေတတ်၏ငါအပေါ်မှာအံသွားခဲကြိတ်ခြင်းကိုပြုတော်မူ၏ငါရန်သူသည်ငါကိုမျက်ဆောင်ထို၏သူတစ်ပါးတို့သည်ငါကိုပါဇက်ဟာကြ၏အရှက်ခွဲ၍ပါးကိုပုတ်ကြ၏ငါတစ်ဖက်ကတညီတညွတ်ချီစုဝေးကြ၏ဘုရားသခင်သည်ငါကိုမတရားသောသူတို့တွင်ချုပ်ထားတော်မူပြီးလူဆိုးတို့၏လက်သို့အပ်တော်မူပြီးငါသည်ငြိမ်ဝှက်လျက်နေသောအခါငါအယိုးတို့ကိုချိုးတော်မူ၏လေပင်းကိုကန်၍အပိုင်းပိုင်းပြက်စီခြင်းဟာလှုပ်တော်မူ၏ငါကိုပြစ်စရာဆက်သွင်းတော်မူ၏မြတ်တော်တို့သည်ငါကိုဝမ်း၍ဂယုဏတော်မရှိဘဲငါကြောက်ကပ်ကိုစူးစေတော်မူ၏ငါသဲကြီးအရေးကိုမြေပေါ်မှသွန်းတော်မူ၏ငါကိုအထက်ထက်ဆွဲဖြတ်၍သူရဲကဲ့သို့ငါကိုဟုံဟုံတိုက်လာတော်မူ၏ငါသည်ကိုယ်အရေးပေါ်မှရှော့တေးအဝတ်ကိုချုပ်၍ကိုယ်ဥဂျိုကိုရှွတ်နှင့်လူပြီးငိုခြင်းအဖြစ်ငါမျက်နှာပြက်လျက်ငါမျက်ခမ်းအပေါ်မှသေခြင်းအရေးသွမ်းမှုလျက်ရှိ၏သို့တော်လည်းငါလက်၌မတရားသောအမှုမရှိငါပြုသောပတ္ထနာသည်တန်ရှင်း၏။အိုးမြေကြီးငါအသွေးကိုဖုံး၍မထားပါနှင့်။ငါအော်ဟစ်ခြင်းအဖန်ကိုသင်၌မနေစေနှင့်တဲ့။အဲ့ဒီလောက်နဲ့တင်မကသေးပါဘူးနော်။ငါပေါင်းများစွာတို့ကိုအခန်းကြီး18အတွင်းမှာလေယောဘအခုလိုဆက်ခဲ့ပါသေးတယ်။ယောဘဝတ္ထုအခန်းကြီး18အငယ်17မှအဆုံးအထိငါနေရဲ့လွန်ပြီးငါနှလုံးသွင်းမိသောအကြံအစီတို့သည်ပျက်စီးခြင်းသို့ရောက်ကြပြီ။ညသည်ငါ၌နေကဲ့သို့ဖြစ်၍ငါအလင်းသည်မှောင်မိုက်နှင့်နီးစပ်၏သင်ချိုင်းသည်ငါနေရာဖြစ်သည်ကိုငါမျှော်လင့်၏ငါအိပ်ရာသည်မှောင်မိုက်၌ခင်းလျက်ရှိ၏ပုတ်ဆက်ခြင်းအားသင်သည်ငါအဖဖြစ်၏ဟု၍၎င်းတီကောင်အားသင်သည်ငါအမိငါနှမဖြစ်သည်ဟု၍၎င်းငါဆိုရ၏တို့ဖြစ်၍အဘယ်သို့ငါမျှော်လင့်ရသနည်းငါမျှော်လင့်စရာအကြောင်းကိုအဘယ်သူမြင်ရသနည်းထိုအကြောင်းသည်မရဏနိုင်ငံအထက်သို့ဝင်၍ငါနှင့်အတူမြေမှုန့်၌နှိမ့်ချလျက်နေရမည်ဟုမွဲ့ဆို၏မိတ်ဆွေအပေါင်းတို့အဲ့ဒီလိုငါပေါင်းများစွာတို့ဟာငါသည်ဘာဆိုဘာမျှမတတ်နိုင်သောငါပါတကားဆိုတဲ့အခြေခံစိတ်တစသဘောတရားကိုဖော်ပြနေပါ रे အဲ့ဒါကြောင့်လည်းအခုနေပုခတ်နေစာဟာငါ၏အများကြီးသုံးလေးလေးသူအခြေအနေဟာငါဟာဘာဆိုဘာမှမတက်နိုင်တဲ့လူသတ္တဝါတကောင်ပါလားဆိုတော့စိတ်အားငယ်မှုအတွင်းသဘောတည်းကိုဖော်ပြနေလီလီပဲလို့ကျွန်တော်ဒီနေရာမှာအဓိပ္ပာယ်ပြန်ဆိုခြင်းပါ रे ဟုတ်ပါ रे ငါရဲ့ထိတ်တန်းလက်ကရုံတောင်ဖွေးခါလဒဲဆရာကြီးဘီရင်တက်တွေမာကုပညာရှိတွေငါစီမှာရှိပေမယ်ဘ ᱹ ရုကိုမှငါအားကိုးလို့မရတော့ဘူးဒါကြောင့်မလို့ငါဟာဒံယေလကိုပဲအားကိုးရပြန်တယ်ဆိုတာကိုဖော်ပြပေးလိုက်ပါ रे ပြည့်တဲ့နောက်မှာတော့သူ့ရဲ့အိမ်မက်ကိုသူစတင်ဖော်ပြပေးလိုက်ပါတယ်။ငါအိပ်ပျော်စင်တွင်မြင်မက်သည်ကငါကြည့်ရှု၍မြေကြီးအလယ်၌အရက်မြင့်လာသောတစ်ပင်တစ်ပင်ရှိ၏။ထိုအပင်သည်ကြီးပွား၍ခိုင်မာခြင်းသို့ရောက်၏။မိုးကောင်းကင်သို့ထိ၍မြေကြီးစွန်းတိုင်အောင်ထင်ရှား၏။ အရွယ်လဲလှဤတတ္တဝါအပေါင်းတို့စား၍ဝါလောက်သောအသီးနှင့်ပြည့်စုံဤမြေတရိษံတို့သည်ထိုသစ်ပင်အရိပ်၌ခိုကြဤအခက်အလက်တို့၌ကောင်းကင်ငှက်တို့သည်နားနေကြဤဒီအပိုင်းမှာကျတော့ငါးရီများများမပါတော့ပါဘူးနော်အိမ်မက်တက်တက်ဖြစ်သွားပြီတနည်းအားဖြင့်ငါးဒီဟူသောအသံပလန်တီမြောက်များစွာပြုတ်ပြီးတော့ငါဆိုတဲ့ငါဟာဘာစို့ဘာမှမတတ်နိုင်တဲ့လူတစ်ယောက်ဖြစ်နေပြီဆိုတဲ့အချက်ကိုဖော်ပြပေးလိုက်ပြီးတဲ့နောက်အဲ့ဒီလိုစိတ်တည်လှုပ်ရှားနေတဲ့စိတ်တစယောဂဝေဒနာတွေကြီးလို့ဖြစ်နေတဲ့နေပုတ်ခတ်နေစားမှာအလွန်အရေးကြီးတဲ့အိမ်မက်ကြီးတစ်ခုမြင်မဲ့ရပြန်ပြီးဆိုတာကိုဖော်ပြပေးလိုက်ပါတယ်မိတ်ဆွေအပေါင်းတို့အခုဘာဘူးလုံဘရင်ကြီးနေပုတ်ခတ်နေစားဟာသာမန်အိမ်မက်မက်ချင်းရဲ့လက္ခဏာမဟုတ်တော့ဘဲနဲ့အိမ်ဝေမပြောသောညာများရဲ့ဝေဒနာဖိစီးမှုများနဲ့အတူဘလို့မှမရှင်းလင်းနိုင်တဲ့အေယာမအိမ်မက်ကြီးများကိုစက်တိုက်မြင်မဲ့နေရခြင်းပဲဆိုတဲ့အချက်ကိုကျွန်တော်တို့မိတ်ဆွေတို့သဘောပေါက်ဖို့လိုပါ रे ဒီနေရာမှာစိတ်တစဝေဒနာရှင်တယောက်အဖြစ်ဘာပုလုံအေကိယကြီးကိုကျွန်တော်ကအသိအမှတ်ပြုလိုက်တဲ့အခါကျတော့သမိုင်းဆရာအပေါင်းတို့ရဲ့အခြားသောဖော်ပြချက်တွေကိုလည်းပေါင်းစုပြီးတော့သတိရမိပါ रे ဟုတ်ပါ रे ကပ္ပသမိုင်းပညာရှင်တို့ရဲ့ဖော်ပြချက်အရာSyria Anashinji Antiochus Epiphanes ပြင်သစ်သမိုင်းကအလွန်ထင်ရှားတဲ့ဆတ်ထမမြောက် Charles ဘုရင် Denmark ရာဇဝင်တဲက Christian 7 ဆိုတဲ့ဘုရင် George III ဆိုတဲ့ England နိုင်ငံရဲ့ဧကရာဇ်ကြီး Otto of Bavaria ဆိုတဲ့ဘုရင် Alexander the Great ဆိုတဲ့ခေါမအာဏာပိုင် Julius Caesar ဆိုတဲ့ရောမတခက်ကိုထူထောင်ခဲ့သူဧကရာဇ်ပြင်သစ်ဧကရာဇ် Napoleon တို့ဟာလေအခုလိုပဲစိတ်တစဝေဒနာတမျိုးမဟုတ်တမျိုးရှိခဲ့ကြတယ်မဝေးသေးသောအတိတ်တုန်းကတူရကီအာနာရှင်အတတက်ကမယ်ဒုတိယကမ္ဘာစစ်ကြီးကိုစတင်လှုံ့ဆော်ခဲ့တဲ့နာဇီအာနာရှင်ဟစ်တလာတို့ဟာလေအဲ့ဒီလိုပဲဝက်ဥတွေအသီးသီးခြောင်ခဲ့ကြတယ်ဆိုတာတွေ့ကိုကျွန်တော်တို့စာတွေ့ထဲမှာဖတ်ရပါတယ်အခုဧကရာဇ်ဘရင်ကြီးနေပုခ္ခနေစာမြင်မဲ့ရတဲ့အိမ်မက်ကတော့သစ်ပင်ကြီးတပင်အကြောင်းမှအခြေခံပါတယ်တမြေကြီးအလယ်မှာရှိ၍နှစ်အရမြင်သည်၃ကြီးပွားခိုင်မာ၍၄မိုးကောင်းကင်သို့ထိ၍မြေကြီးစွန်းတိုင်အောင်ရောက်ရှိလျက်၅အရွက်တို့အလွန်လှပါれ၆အသီးနှင့်ပြည့်စုံတယ်ခုနှစ်ခိုးလုံစရာအရိပ်အာဝါသအလွန်ကောင်းမွန်ဆိုတဲ့လက္ခဏာကြီးကခုနှစ်ခုနဲ့ပြည့်စုံခြင်းကိုတွေ့ရပါれအဲ့ဒီပြည့်စုံခြင်းလက္ခဏာခုနှစ်ခုနဲ့သစ်ပင်ဆိုတာဟာကကြီးလူသားတအူးသို့မဟုတ်လူတစုခခွေနိုင်ငံတော်သို့မဟုတ်လူမျိုးတော်တခုခုကိုရည်ညွှန်းတာကတော့အသေးချာဖြစ်ပါလေ။သစ်ပင်ကိုလူသားတို့ဘဝနဲ့နှိုင်းရှင်ဖော်ပြရဲဆရာကစာလံတင့်နဲ့တက်တည်ထင်ရှားစွာကျွန်တော်တို့တွေ့မြင်နိုင်ပါလေ။ထို့သူသည်မျက်နှာမှာစိုက်လျက်မိမိအချိန်တန်မှအသီးကိုသီး၍အရွက်မညှိုးနွမ်းတတ်သောအပင်နှင့်တူ၏ဆိုတဲ့အချက်အားဖြင့်သစ်ပင်ဆိုတာဟာလူတယောက်သို့မဟုတ်လူတစုကိုကိုးစားပြုဖော်ပြနိုင်တယ်။အဲ့ဒီတိုင်းပါပဲ။ယေစီလအနဂတိကျမ်းအခန်းကြီး37အငယ်3ကနေ5အတွင်ဖော်ပြချက်တွေအရာလူမျိုးတစ်မျိုးကိုတစ်ပင်နဲ့ဥပမာဆောင်းနိုင်ကြဆိုတာကိုတွေ့နိုင်ပြန်ပါတယ်။အာရှုရိလူသည်အစင်းလှ၍လွှမ်းမိုးသောအကိုင်းမြင့်သောအရက်ထူတတ်သောအခက်အလက်တို့နှင့်ပြည့်စုံသောထိပ်ဖြားရှိသောလေပနုံအာရစ်ပင်ဖြစ်၏။မြေရေဤကျေးဇူးကြောင့်ကြီးမားခြင်းနည်းနည်းသောရေဤကျေးဇူးကြောင့်အရက်မြင့်ခြင်းရှိ၏။သူဆိုင်ရာအရရတု၌ရေးစည်း၍ခသိန်းသောတောပင်ရှိရာသို့မြည်ရည်သည်နှံပြလေ၏ထိုသို့သောအဖြစ်တောတစ်ပင်တကားတို့သည်အရမြင့်လေ၏တိုးပွားသောအခါရေများသောကြောင့်အကိုင်းအခက်များပြား၍အလက်တို့သည်ရှည်လျားကြ၏တဲ့အဲ့ဒီလိုပါပဲဣသရေလနိုင်ငံတော်ကိုသင်္ဘောသဖန်းပင်ဥပမာနှင့်ခရစ်တော်ကိုယ်တော်တိုင်နှိုင်းရှင်ကြပြုခဲ့တာကိုရှမသဲခရစ်ဝင်ကျမ်းမှာရှင်းလင်းပြသစွာကျွန်တော်တို့တွေ့နိုင်ပါတယ်ဒါကြောင့်ဒီအိမ်မက်ထဲကတစ်ပင်ဆိုတာဟာလူသားတဦးနဲ့နိုင်ငံတော်တစ်ခုကိုရည်ညွှန်းချောင်းရှင်းလင်းပြသားဆိုတာကျွန်တော်တို့အတိတ်ပဲဖွင့်ဆိုနိုင်ပါ रे အခုဒီအိမ်မက်အကြောင်းကိုဆက်လိုက်ပုံကလေးကတော့ဒံယေလအနာဂတိကျမ်းအခန်းကြီး၄အငယ်73မှ79အတွင်းမှာအခုလိုတွေ့ရပါ रे အိပ်ပျော်၍မြင်မက်စင်တဖန်ငါကြည့်ရှုပြန်လျင်တစ်ပင်ဆောင်ဒီဟုသောတန်ရှင်းသူတယောက်သည်ကောင်းကင်မှဆင်းလာ၍တစ်ပင်ကိုလှဲလော့အခက်တို့ကိုခုတ်လော့အသီးအရွက်တို့ကိုလှုပ်ချွေလော့တရိษံတို့သည်တစ်ပင်အောက်ကထွက်၍ငှက်တို့သည်လည်းအကိုင်းအခက်ထဲကထွက်သွားကြစေ။သို့တော်လည်းမြေ၌ဆွဲသောအမြင့်နှင့်တကွသင်းငုတ်ကိုခြွင်ထား၍တန်ကျိုးကျေးဝါကျိုးနှင့်ချီနှောင်တကဲ့သို့နှုသောမြက်ပင်ဒဲ၌ရှိစေလော။ခုနှစ်နှစ်ပတ်လုံးမိုးဆွတ်ခြင်းကိုခံ၍တရိษံတို့နှင့်အတူဆက်ဆံလျက်မြက်ပင်ကိုစားစေလော။လူစိတ်သောပျောက်၍တရိษံစိတ်သောနှင့်ပြည့်စုံစေလော့။အကြောင်းမူကား အမြင့်ဆုံးသောဖျားသည်လောကီနိုင်ငံကိုအုပ်စိုးတော်မူသည်ကို၎င်းပေးလိုသောသူတို့အားပေးတော်မူသည်ကို၎င်းရုပ်မာသောသူတို့ကိုချီးမြှောက်၍နိုင်ငံကိုအပ်ပေးတော်မူသည်ကို၎င်းတတဝါတို့သိနာလျရာသောအခွင့်ရှိစေခြင်းဟာသစ်ပင်ဆောင်တို့သည်ဤသို့စီရင်ကြပြီ။ဖန်ရှင်သူတို့သည်အမိန့်တော်ကိုပေးကြပြီဟုဟစ်ကြော်လေ၏။ထို့သောငါနေပုတ်ခတ်နေစာမင်းကြီးသည်မြင်မဲ့ရပြီ။ယခုတွင်အချင်းပေလတရှားစာငါမြင်သောအိမ်မက်အနှစ်ကိုဖော်ပြလော။ငါနိုင်ငံတွင်ပညာရှိအပေါင်းတို့သည်အနှစ်ကိုငါအာမဖော်မပြနိုင်တော်လေ။သင်သည်ဖန်ရှင်သောဘုရားသခင်၏ဝိညာဉ်နှင့်ပြည့်စုံ၍ဖော်ပြနိုင်သည်ဟုငါသည်ကိုမြင်သောအိမ်မက်ကိုဒံယေလအားပြန်ပြော၏စောစောတုန်းကသစ်ပင်ဆရာဟာလူဖြစ်တဲ့နေပုတ်ခတ်နေစာနဲ့သူ့ရဲ့ဘာဘူးလိုနိုင်ငံတော်ကြီးကိုပြောတာဆရာဟာရှင်းလာပြီအခုအချိန်မှာတော့သစ်ပင်ဆောင်ရေတန်ရှင်းသူရေဆရာတွေ့ဟာဘုသူတွေလေတကယ်တော့ဘုရားသခင်ရဲ့ကောင်းကင်သားများလို့ကျွန်တော်တို့နားလည်နိုင်ပါ रे တနည်းအားဖြင့်ဘုရားသခင်ကောင်းကြီးပေးလိုက်တဲ့ဘာဘူးလိုနိုင်ငံတော်ကြီးအတွက်ဖျားသခင်ရဲ့ကောင်းငင်တမန်တွေဟာဘယ်လိုဥဆောင်သွားကြအုံးမလဲဆိုရကူဒီအိမ်မက်ဟာပေါ်ပြလိုက်တဲ့အကြောင်းရှင်းနေပြန်ပါပြီမိတ်ဆွေအပေါင်းတို့အဲ့ဒီတော့ဒီနေပုတ်ခတ်နေစာဘုရင်ကြီးရဲ့အိမ်မက်ရှေကြီးတဲမှာသစ်ပင်ကြီးရဲ့ဖြန့်ကျင်နိုင်မှုကြီးထွားမှုအသီးနဲ့အရေးများကောင်းမွန်မှုဆိုရများကိုဥစွာမြင်ရတယ်ပြီးနောက်မှာတော့ဒုတိယပိုင်းအဖြစ်သစ်ပင်ဆောင်နဲ့တန်ရှင်းသူဟာကောင်းငင်ဘုံကဆင်းလာပြီးတော့ဒီသစ်ပင်ကြီးကခိုနားသူတွေကိုနှင်ထုတ်အကိုင်းခက်တွေကိုခုတ်ပြီးတော့နောက်ဆုံးမှအငုတ်ကိုသာကြံရစ်တဲ့အထိခုတ်လဲတယ်ဆိုတာကိုဆက်လက်တွေ့လာရပြန်ပါလေ။အံဩစရာအလွန်ကောင်းတဲ့ဖော်ပြချက်ကျွန်တော်တို့မကြာခဏအုံနောက်600ရတဲ့အဖြေတစ်ခုကိုဒီအိမ်မက်ဟာဖော်ပြနေပါလေ။ဟုတ်ပါတယ်။အမြင့်ဆုံးသောဘုရားသခင်ဟာလော့ကီနိုင်ငံကိုအုပ်စိုးသူဖြစ်တယ်။သူပေးလိုသောသူအားပေးတယ်။မပေးလိုသောသူအားမပေးဘူး။လူယုတ်မာတွေဆိုပြီးတော့အမြဲဒီလူရှုပ်လူယုတ်မာတွေဒုက္ခကြီးရောက်မယ်လေမထင်နဲ့။နိုင်ငံကိုတောင်မှပေးအပ်ပြီးတော့ချီးမြှောက်ခြင်းရင်ချီးမြှောက်နိုင်သေးတယ်။ဒါကိုတတဝါတွေအကုန်သိထားရမယ်ဆိုတဲ့အချက်ကိုထည့်ပြီးပြောလိုက်ပါ रे ။အဲ့ဒီလိုဘုရားသခင်ဟာသူ့အလိုအကျသူ့အလိုတော်နဲ့အညီသစ်ပင်တွေကိုပြောထောင်တယ်၊စိုက်ပျိုးပေးတယ်။ဒါကိုသူ့ရဲ့အထူးကိုယ်စားလှယ်ကောင်းကင်တမန်တွေလို့ဆိုနိုင်တဲ့သစ်ပင်ဆောင်တွေနဲ့ဖန်ရှင်သူတွေဟာအကောင်အထည်ဖော်ပေးရတယ်တဲ့။အကြံပြင်းအဖြစ်ဒီအတိတ်ပဲကိုကျွန်တော်တို့ခံယူနိုင်ပါပြီနော်။ဒါဆိုရင်ယောဘဝတ္ထုတဲကယောဘဟာလောကကြီးကိုနားမလည်နိုင်ပဲနဲ့သွေးလေခြောက်ချပြီးတငါတဲ့ငါရင်းနဲ့ကပောက်တိကပောက်ချာတွေပြောခဲ့သလိုအခုနေပုတ်ခတ်နေစာဟာလေတငါတဲ့ငါနေခဲ့တယ်ဆိုတာကိုကျွန်တော်ပြောခဲ့ပြီးပါပြီအခုဆိုရင်ယောဘဝတ္ထုရဲ့အနှစ်သာရသင်္ကန်းစာကိုပဲဘုရားသခင်ဟာဒီအိမ်မက်ကနေတဆင့်ကျွန်တော်တို့သိနာလေအောင်ဖော်ပြလိုက်တယ်ဆိုတာဟာရှင်းနေပြီမဟုတ်ဘူးလားဟုတ်ပါတယ်ယောဘဝတ္ထုအဖြစ်ကျွန်တော်တို့ဟာအလွန်ကောင်းမွန်တဲ့သင်္ကန်းစာကိုရယူခဲ့တယ်အဖဖျားသခင်ရဲ့လုတ်ပိုင်ခွင့်စီရင်ပိုင်ခွင့်နဲ့အလိုတော်ဆရာဟာဘယ်တော့မှအနာသက်ကန့်ဆက်မရှိနိုင်ဘူးသူ့ရဲ့တကောအာနာနဲ့လုတ်ပိုင်ခွင့်တို့ဟာကျွန်တော်မတိုင်းတာနိုင်ဘူးဆိုတဲ့အချက်ကိုကျွန်တော်ဟာယောဘဝတ္ထုမှာသင်ခန်းစာရယူခဲ့ရပါတယ်အခုဒံယေလအနာဂတ်မှာဗာဗုလုန်ရှင်ဘုရင်ကြီးရဲ့အိမ်မက်ထဲမှာဖျားသခင်ထည့်သွင်းပေးပြန်ပြီအမြင့်ဆုံးသောဖျားသခင်ပြီလော့ကီနိုင်ငံကိုအုပ်စိုးသည်ပေးလိုသောသူတို့အားပေးသည်ယုံမာသောသူတို့အားနိုင်ငံများကိုပင်ပေး၍ချီးမြှောက်နိုင်သည်ဆရာကိုပွင့်ပွင့်ကြီးထည့်ပြောလိုက်ပြီမိတ်ဆွေအပေါင်းတို့လော့ကီနိုင်ငံကိုအစိုးရသောမင်းဆိုပြီးတော့စာရမဏတ်ကိုဖော်ပြခဲ့သေးတယ်ဆိုတော့အခုကြပြန်တော့တခါဘုရားသခင်ကသာအရာရာကိုအုပ်စိုးတာဆိုပြီးတော့ကျွန်တော်တို့ကပြောတာဟာကပြောင်းကပြန်ဖြစ်နေပြီလားမဟုတ်ပါဘူးဇာတိပဂိလူသားတို့ပြေရှမ်းနေတဲ့မြေလောကမှာဘုရားသခင်ဟာလူသားကိုအုပ်နှောက်ပေးထားတယ်လွတ်လပ်စွာရှင်သန်ခွင့်ပြုတယ်အဲ့ဒီခါမှာတော့ဇာတိပဂိလူသားတို့ရဲ့ကြံစီဆောင်ရွက်မှုဖန်တီးတီထွင်မှုတည်ဆောက်မှုစတဲ့အဆောက်အုံအလုံးစုံတို့ဟာဇာတိပဂိအလိုတွေနဲ့ကြီးဖြစ်ပြီးတော့အဲ့ဒီစိတ်ဓာတ်အလုံးစုံတို့အပေါ်မှာမှတခဲနဲ့လွှမ်းမိုးနေတာဟာစာရန်ပဲဒါကြောင့်မလို့စာရန်ဟာဒီမြေကြီးရဲ့အရှင်သခင်ဖြစ်တယ်မင်းအာနာရှင်ဖြစ်နေတယ်လို့ဆိုလိုခြင်းသာဖြစ်ပါတယ်အဲ့ဒီလိုမြေပြင်လောကကိုစာရန်ဟာကျွံပြုတ်ထားတယ်အောင်မြင်ထားတယ်ဆိုတာဟာတကန်တာအဲ့ဒီမြေလောကအပြစ်သားတို့ကိုအဲ့ဒီအပြစ်ရဲ့လောကရန်ကနေအကျွင့်မဲ့လွတ်မြောက်ခွင့်နဲ့အပြစ်သက်ကယ်တင်ခြင်းအခွင့်ဆိုရက်အန်တိမတကိုးတော်ဆိုရာကြပြန်တော်လေဘာစာဒံမှမပိုင်တော့ဘူးဘယ်လူသားကမှလည်းလိုက်ပြီးတော့ကိုယ်စွန်ပကားနဲ့ကိုယ်လှုပ်ယူလို့မရတော့ဘူးအဖဖျားသခင်မှသာလေအစင်အာနာတီးတယ်အကျွင့်မဲ့အာနာကိုဖျားသခင်သာပိုင်ဆိုင်တယ်ဆိုရကိုခွဲခြားနားလည်ထားဖို့လိုပါတယ်တရားမလို့လေနေပုတ်ခတ်နေစာရဲ့ရုတ်တုကြီးရဲ့အိမ်မက်မှပြန်ကြည့်သတ္တု၄မျိုးနဲ့ဖော်ပြထားတဲ့ခစ်ကြီး၄ခုစလုံးမှာ လူသားတို့ဟာဘုရားသခင်ကိုဘယ်တော့မှအာမကုပဲကိုဖာသားကိုတီးခဲ့ကြတာကြီးပဲဖြစ်လို့အဲ့ဒီခစ်ကြီးတွေအကုန်လုံးဟာစာရန်ချေလှဲတဲ့ခစ်ကြီးတွေကြီးပဲအဲ့ဒီယုတ်ထုရဲ့အသက်မဲ့ဒရက်တွေဟာလေစာရန်အယောင်တွေနဲ့သာပြောင်နေရတာနောက်ဆုံးကျတော့ကေတီရှင်ဒီဟူသောကြောက်ရဲ့တိုက်ခိုက်မှုအဖြစ်ပြိုကျသွားပြီးတော့အဲ့ဒီလူခိရဲ့လူနှလုံးသားတို့ကိုမင်းမှုနေတဲ့စာရန်ဟာလေနောက်ဆုံးမှာအကျွဲ့မဲ့ကြဆုံသွားရလိမ့်မယ်ဆိုတာကိုဒီအပိုင်းမှာကျွန်တော်ထပ်မံဖြည့်ဆွတ်ခွင့်ပြုစေချင်ပါတယ်အခုချိန်မှာတော့နေပုတ်ခတ်နေစာဟာသွေးပြက်ခြောက်ခြားခြင်းကြီးစွာနဲ့ဒံယေလကိုပင့်ဖိတ်တယ်အချင်းဘီလတရှာစာငါမြင်သောအိမ်မက်ကိုဖော်ပြလောတဲ့အခြားသောပညာရှိတို့အ낵ကိုမဖော်ပြနိုင်သင်သည်မူတန်ရှင်သောဘုရားသခင်၏ဝိညာဉ်နှင့်ပြည့်စုံပါ၍ဖော်ပြနိုင်ပါသည်သို့ဖြစ်၍ဖော်ပြပေးပါဆိုတဲ့တောင်းပန်ချက်နဲ့မိတ်ဆွေအဖဘုရားသခင်ကသာချထားပေးတဲ့အရာဘုရားသခင်နဲ့သာဆိုင်တဲ့အရာကိုလူဟာလိုက်ပြီးတော့အသေးမစိတ်နိုင်ဘူးမသိနိုင်ဘူးဘုရားသခင်ကဖွင့်မပြမချင်းမသိနိုင်ဘူးပြီးတော့သူဖွင့်ပြတာလောက်ကသာလူသားဟာနားလည်နိုင်တယ်။ဒါပေမဲ့အဲ့ဒီလောက်နားလည်ရခြင်းကိုတိုင်းဟာသူပြုတော်မူသောကေတင်ချင်းကျေးဇူးတော်သူနားလည်စေလိုသောအလင်းစကားနဲ့တစ္ဆာတရားကိုတော့လူသားအတွေ့အလောတော်လုံလောက်မှုရှိစေတယ်ဆိုတာကိုကျွန်တော်နားလည်ထားကြဖို့လိုအပ်လှပါတယ်။ဒံယေလအနာဂတ်ကျမ်းအခန်းကြီး၄အငယ်၁၉မှ၂၂ထို့အခါဘေလတရှာစာအမည်ရှိသောဒံယေလသည်တနာကြီးလောက်မိန်မောတွေ့ဝေ၍စိတ်ပူပန်လျက်နေ၏။ရှင်ဘုရင်ကအချင်းဘီလတရှာစာအိမ်မက်အ내အတိတ်ပဲကြောင့်ပူပန်သောစိတ်မရှိပါနှင့်ဟုမိန့်တော်မူ၏ဘီလတရှာစာကလည်းအရှင်သောကိုတော်ကိုမုန်းသောရန်သူတို့အပေါ်၌အိမ်မက်အ내ရောက်ပါစေသောမြင်မက်တော်မူစဉ်တွင်ကြီးပွား၍ခိုင်မာထသောမိုးကောင်းကင်သို့ထိ၍မြေကြီးတစ်ပြင်လုံး၌ထင်ရှားထသောအရွက်လှလျက်တတဝအပေါင်းတို့စား၍ဝါလောက်သောအသီးနှင့်ပြည့်စုံထသောမြေတရိษံတို့သည်အောက်၌နေကြသဖြင့်အခက်အလက်တို့၌ကောင်းကင်ငှက်များမိခိုးနားနေရာဖြစ်သောတစ်ပင်သည်အရှင်မင်းကြီးကိုတော်ပင်ဖြစ်ပါ၏ကိုတော်သည်ကြီးပွား၍ခွန်အားနှင့်ပြည့်စုံတော်မူ၏ဘုံစည်းစိမ်တော်ကြီးမြင့်၍မိုးကောင်းကင်သို့ထိအာနာဇက်တော်လေမြေကြီးစွန်းတိုင်အောင်ရောက်တော်မူ၏မိတ်ဆွေအပေါင်းတို့ဒံယေလတယောက်ဘယ်လိုဖြစ်သွားသလဲလေချက်ချင်းမိန်မောသွားရတယ်စိတ်ကြီးကြိုက်ခြင်းများစွာနဲ့ပေါ့ဘာဖြစ်လဲဆိုတော့ဒီအိမ်မက်ကျတော့ဘယင်ကိုတိုင်ကဖွင့်ပြောမှသူသိတယ်။ဘုရားသခင်ကသူ့ကိုပုံစံတူအိမ်မက်ကြိုပြီးတော့ပေးမထားခဲ့ဘူးလေ။ခုမှကြားပြရတာ။ကြားလိုက်ရတော့လေအတိတ်ဘယ်ကိုသူချက်ချင်းသဘောပေါက်တယ်။အတိတ်ဘယ်ကိုသိတဲ့အတွက်လေယင်ထဲမှာလေးသွားရတယ်။အဲ့ဒီအချိန်ကာလဟာဒီနေပုတ်ခတ်နေစာနဲ့ဒံယေလတို့အတော်ကြီးနှစ်အတန်ကြာအောင်ခင်မင်ယင်းနှီးကျွံ့ဝင်ခဲ့ပြီလို့ခံမှန်းရပါတယ်။ရှင်ဘယင်ဟာဒံယေလကိုအချင်းဘီလတရှာစာဒံယေလကလည်းဘုရင်ကြီးကိုအရှင်စောတဲ့မိษွေတို့ကြားဘူးမယ်ထင်ပါတယ်နော်စောသခင်တဲ့ပြီးတော့မိုးရံဝတွင်လကုန်မြင်ကျဲစင်ဟုတ်ဖူးစောရွယ်လူတဲ့နတ်ရှင်တော်ရဲ့ကြပြားလေးတခုတည်းမှာအဲ့လိုတွေ့ရတယ်အကုန်လုံးဟာဂယုဏအရာမှသုံးတာကြီးပဲစောသခင်ဆရာဟာချစ်မြတ်နုအပ်တော်သခင်စောရွယ်လူဆရာဟာချစ်ရပါသောလူငယ်လူရွယ်ကလေးသူဆိုတဲ့အဓိပ္ပာယ်ဟုတ်ပါတယ်သူဟာဘုရင်ကြီးကိုဂယုဏသက်နေပြီအရှင်မင်းကြီးရဲ့အိမ်မက်ဟာဒီလိုပါခမညာဆိုပြီးတော့အိမ်မက်ထဲကကြီးပွား၍ခိုင်မာသောမိုးတို့မှီ၍မြေ၌ထင်ရှားဖြန့်ကျက်သောအရွက်လှ၍အသီးမဲ့ဝေသောအရိတ်ကောင်း၍သတ္တဝါအပေါင်းတို့မှီတွေ့ရာဖြစ်သောသစ်ပင်ကြီးဆိုတာဟာအရှင်မင်းကြီးကိုတော်တိုင်ပဲဖြစ်ပါလေတဲ့ကိုတော်တည်းဟူသောထိုသစ်ပင်ကြီးသည်ကြီးပွား၍ခွန်အားနှင့်ပြည့်စုံတော်မူ၏ဘုံစည်းစိမ်တော်သည်ကြီးမြင့်၍မိုးကောင်းကင်သို့ထိ၏အာနာစစ်တော်သည်မြေကြီးစွန်းတိုင်အောင်ရောက်တော်မူ၏တဲ့မဆိုးလာသောပထမပိုင်းအဖြေတွေကိုသူပေးနေပါလေ။ဒါပေမဲ့အဲ့ဒီအဖြေတွေဟာစင်စစ်မှတော့နောက်မှကန့်ညီပါလာတဲ့မုန်တိုင်းကြီးအတွေ့လေပြေများသာဖြစ်တယ်ဆိုတာကိုတော့ရှေ့မှဆက်ပြီးကြုံကြရတော့မှာပါ
။ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းချမ်းိုင်းတွေကဒန်ယေလနဂတိချန်းခန်းကြီးလေးအခန်းငယ်23ကနေအခန်းငယ်39အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့